မနက်ကမှာ COVID-19 ရောဂါကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ဟာဒီနေ့မှာတော့အများဆုံးစံချိန်တင်ခဲ့ပါဗျ။ဒီနေ့မှာ COVID-19 ရောဂါကြောင့်သေဆုံးသူ41ယောက်ရှိပြီးသေဆုံးသူစုစုပေါင်း412ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကဒီနေ့အောက်တိုဘာ4ရက်နေ့ည8နာရီထုတ်ပြန်ချက်မှာပြောပါဗျ။ဒါဟာဗိုင်းရပ်စ်ကြောင့်နေ့စဉ်သေဆုံးမှုတွေထဲမှာအများဆုံးလည်းဖြစ်ပါတယ်။မနေ့ည8နာရီကနေဒီနေ့ည8နာရီထိတက်ခွဲနမူနာ8100ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ခံထားသူ1294ယောက်ထပ်မံတွေ့ရှိခဲ့ပြီးနေ့စဉ်ကူးစက်မှုနှုန်းမှာလည်းအများဆုံးစံချိန်တင်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်18994ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။မနေ့ကတော့ကူးစက်သူ985ယောက်ရှိခဲ့ပြီးတော့အဲဒီထဲက912ယောက်ကတော့ရန်ကုန်တိုင်းဒေသကြီးကဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကစပြီးကျန်းမာရေးတာဝန်ရှိသူတွေဘက်ကဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးတာတွေတိုးလာနေတယ်လို့ဗိုင်းရပ်စ်ကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်တွေလည်းတိုးလာနေတာဖြစ်ပါတယ်။ဒါပြင်ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့လို့ဆေးရုံကဆင်းခွင့်ရသွားသူ400ရှိတာကြောင့်ရောဂါသက်သာပျောက်ကင်းသူစုစုပေါင်း9195ယောက်ရှိသွားပြီဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာ။